American military ကတရင်သမားတွေအားလုံးကိုမော်စကိုမှာရှိတဲ့အောက်လွှတ်တော်တွင်ဝင်ခွင့်ပိတ်ပင်ရေးအတွက်ဥပဒေပြတ်ထုတ်ပြန်ဖို့အတွက်ရုရှားလွှတ်တော်အမတ်တွေဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ဒါဟာ American လွှတ်တော်အဆောက်အဦတွင်ကိုရုရှားအစိုးရငွေကြေးထောက်ပံ့နေတဲ့ RT ရုပ်သံသတင်းဌာနကတရင်သမားတွေကိုဝင်ရောက်ခွင့် American ဘက်ကပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးလှုံ့ဆော်မှုဖြစ်ကြောင်းရုရှားအောက်လွှတ်တော်မှ Olga Savastyanova ကတောက်ကြနေမှာရုရှားသတင်းဌာနတွေကိုပြောကြားခဲ့တာပါ။ဒါဟာအမေရိကန်နိုင်ငံနဲ့ရုရှားသတင်းတောက်တွေနဲ့ရုရှားနိုင်ငံတွင်းကအမေရိကန်သတင်းတောက်တွေနဲ့ပတ်သက်ပြီးအပြန်အလှန်စီးမျဉ်းစည်းကမ်းတွေထုတ်ပြန်နေမှုရဲ့နောက်ဆုံးဖြစ်ရဖြစ်ပါတယ်။ဗုဒ္ဓဟူးနေ့တုန်းကလွှတ်တော်ရင်းရေဒီယိုနဲ့ရုပ်သံသတင်းတောက်တွေစုံစည်းရနေရာမှာ RT ရုပ်သံသတင်းဌာနကိုလွှတ်တော်တွင်းသတင်းယူခွင့်ထုတ်မပေးတော့ကြောင်းကြေညာခဲ့တာဖြစ်ပါတယ်။ RT ရုပ်သံသတင်းဌာနဟာနိုင်ငံရေးချအဖွဲ့အနေနဲ့မှတ်ပုံတင်ထားတာမို့နိုင်ငံရေးချအဖွဲ့တွေကိုလွှတ်တော်တွင်ဝင်ခွင့်မပြုတာဖြစ်ကြောင်းဖော်ပြထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနိုင်ငံရေးချကငွေကြေးထောက်ပံ့တဲ့သတင်းမီဒီယာအဖွဲ့တွေကိုနိုင်ငံရေးချအဖွဲ့ဖြစ်သတ်မှတ်ကြောင်းဥပဒေကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။